မနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့မှာဦးကောင်းကိုတနက်ထိမှန်ခဲ့တဲ့လူငယ်ဟာတရားချင်းရင်ဆိုးလာပြီးတော့ဒီနေ့မနေ့အစောပိုင်းစစ်တွေစီးရင်ကိုမပြောင်းနိုင်မှာပဲတည်ဆုံသွားပြီးဖြစ်ပါတယ်။ပြည်သားစုဝင်တွေကတော့တပ်မတော်ဘက်ကပြစ်ခတ်မှုလို့ယုံကြည်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတော့တပ်မတော်ဘက်ကပြစ်ခတ်မှုဆိုတာကိုညင်းဆိုထားပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်အင်းမြန်စုံစမ်းသတင်းပေးပို့ထားပါရဲ့ရှင်။
ဦးကောင်းကိုတနက်တိမှပြီးမြောက်ဦးမြို့တိမ်ယိုတိုက်ရဲစေယုံကိုမနေ့ကဇူလိုင်23ရက်ကရောက်လာရဲ့တောင်မြင့်ကြီးရွာကအသက်22နှစ်ရှိရဲ့ကိုဘိုတန်းထွန်းဟာစစ်တွေစေယုံကိုမပြောင်းရင်ဒီနေ့မနက်9နာရီမှာတိတ်ဆုံးသွားပြီဖြစ်ပါတယ်။သူကမနေ့ကတိမ်ယိုကြီးရွာဘက်မှာစပားဆိုင်ကိုမိသားစုနဲ့ဆက်လက်စီထွက်ခဲ့ပြီးတိမ်ယိုကွင်းဘက်အရောက်မှာဦးကောင်းကိုတနက်ကြီးထိမှန်ခဲ့ရပါဗျ။တိုင်ကွင်းလို့ခေါ်တဲ့တိမ်ယိုကွင်းကအရင်ကစပားတိုင်ကြီးရှိခဲ့တဲ့နေရာဖြစ်ပြီးအခုတော့တပ်မတော်ရဲ့တပ်စုတစ်ခုအခြေချနေတဲ့နေရာလည်းဖြစ်ပါတယ်။ဒေသခံတွေကတော့ခီးသွွားလာရင်အခုလိုတနပ်ပစ်ခံရပြီးသိဆုံးသွားတဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြကြောင်းမြောက်ဦးပြည်နယ်စစ်တော်ကလည်းဦးထွန်းသာစင်က VOE ကိုပြောပါတယ်
။သူကအလောင်းကတော့မနဲ့ပြန်မှသကြောမှာပါ။သူကတော့ဒီအဲ့ဒီအလောင်းကိုပေါ့နော်။အဲ့ဒီဘောဆန်းထောအလောင်းကိုကျွန်တော်တို့မြောက်ဦးဒီရောက်တင်ကြိုင်စရာကိုပေါ်လာတယ်။မနဲ့ပြန်မှပကြုံတယ
်။အခင်းဖြစ်တဲ့နေရာကတိုက်ပွဲဖြစ်တဲ့နေရာနဲ့အလံဝေးတယ်လို့အခုလိုရသားရီကြောင်းမဲ့ထိခိုက်လာတဲ့အပေါ်မှာဝန်ဆောင်မှုတွေလည်းရှိပါတယ်။ဒီလိုကိစ္စတွေကရခိုင်ပြည်နယ်မြို့နယ်တချို့ကိုအင်တာနက်ဖြတ်တောက်ပြီးရဲ့နောက်ပိုင်းမှာပိုဆိုးရွားလာနေရလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ရဲ့အသွင်မှုကိုစိုးစောထုံးကပြောပါတယ်
။အင်တာနက်အဆက်တွေကိုပိတ်လိုက်တဲ့နောက်ပိုင်းမှာပေါ့လေ။အဲသူတို့ကပို့ပြီးတော့မှဒီဥပဒေမင်းလွတ်လွန်ရှင်ုံလွတ်လပ်တာတွေများလာတယ်ပေါ့နော်။တကယ်လည်းပုံမဲ့လူထုလူမျိုးလူလူပဲရဆိုလို့ရှိရင်သူတရားရှိတယ်ဆိုလို့ရှိရင်တော့သူတို့ကတတားစိကပြီးတော့မှစိကစိလိုက်လို့လိုက်ပေါ့လေ။ဘယ်လိုလုပ်လို့ရတာပဲ။ဟောသူတို့ကလည်းပြည့်လက်တာသူတို့ကသူတို့ရှင်နာကကြာတကွေးကြာထိမှအရေးကတွေဝင်ရောက်တော့မတော်တဆတိကြဟာမျိုးမဟုတ်ဘူး
။ဒီကိစ္စနဲ့ပတ်သက်ပြီးမသိရှိရသေးကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဘုံမူကြီးဝန်တော်ဦးကဖူယော်ရီကိုပြောပါရတယ်
။ကျွန်တော်ကတော့မကြားမိသေးဘူးခင်ဗျာ။အဲ့ဒီဖြစ်ရင်ကျွန်တော်ဘာမှသာကနာမသိရသေးဘူးနော်။အတင်းတော့ပြန်ပြောပြီးမယ်နော်။ကျွန်တော်ဘာမှမသိသေးလို့အဲ့ဒီတည်း
။ပြီးခဲ့တဲ့မလာတော့ကလည်းညောင်ဦးမှာတနက်ပြစ်ခတ်မှုတွေကြောင်းလူငါးဦးတနက်ထိမှန်ခဲ့ပါတယ်။ဘူတိတောင်ရသိတောင်ပုံသားကျောင်းညောင်ဦးကြောက်တော့အမ်းမြုပ်နယ်ရီမှာဖြစ်နေရဲ့အေးအေးနဲ့တတ်မတော်ကြားတိုက်ပွဲတွေကြောင်းလူ9000ကျော်ထွက်ပြေးတင်းရှောင်နေရတယ်လို့ရခိုင်တိုင်းဒေသမျိုးနယ်များအစည်းအရုံး IC ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။